လာမယ့်ဗုဒ္ဓဘုနေ့ဆွစ်ဇာလန်နိုင်ငံမှာကျင်းပမယ့်စီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ဖို့အီရန်နိုင်ငံကိုကုလသမဂ္ဂကဖိတ်ကြားလိုက်ပါတယ်။စီးရီးယားအတွက်ဖြေရှားတဲ့နေရာမှာအီရန်ဟာအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်သင့်တယ်ဆိုတာသူ့အနေနဲ့ယုံကြည်တယ်လို့အတွေ့အမှုချုပ်ဘန်ကီမွန်းကသတင်းတောက်တွေကိုတနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်။စီးရီးယားမှာအသွင်ကူးပြောင်းရေးအစိုးရဖွဲ့စည်းရေးဟာညှိနှိုင်းဆွေးနွေးပွဲရဲ့အဓိကပန်းနိုင်ဖြစ်တဲ့ဆိုတဲ့အချက်ကိုအီရန်နိုင်ငံသားကြီးဝန်ကြီးဇာရစ်ဖ်နဲ့သူသဘောတူညီချက်ရခဲ့တယ်လို့လည်းဆိုပါရယ်။ဒါပေမဲ့စီးရီးယားအဓိကအတိုက်ခံအုပ်စုဖြစ်တဲ့စီးရီးယားမျိုးသားညွန်ပေါင်းအဖွဲ့ကတော့ဆွေးနွေးပွဲမှာအီရန်ပါလာမန်ကိုမလိုလားပါဘူး။စီးရီးယားသမ္မတဘာရှာအယ်အာဆက်အစိုးရကိုထောက်ခံတဲ့အီရန်အနေနဲ့အခုလိုဆွေးနွေးပွဲမှာပါဝင်လာမှာကိုအမေရိကန်ဘက်ကစိုးရိမ်မိတယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနရဲ့ပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောပါရရှင်။